မြန်မာအစိုးရကဖမ်းဆီးထားမိတဲ့ရှေ့ပြောင်းနေထိုင်သူ900ကျော်ကိုတင်လာတဲ့ဆက်လေပေါ်ပါလာသူဘယ်သူဘယ်ဝါဖြစ်တဲ့ဆိုတာကိုစစ်ဆေးလို့ရအောင်သူတို့ဘေးကင်းလုံခြုံတဲ့နေရာကိုစောင့်ရှောက်ခေါ်ဆောင်သွားတယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်ဒီအကြောင်း VOA သတင်းထောက် Steve Harmon ကဘန်ကောက်ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းနိုင်ကတင်ပြသွားမှာပ
ါဆက်လီနဲ့လိုက်ပါလာပြီးလူမောင်ခိုးကုသူတွေကစွန့်ပစ်ထားခြင်းခံခဲ့ရတဲ့ရွှေပြောင်းနေထိုင်သူ900ကျော်ကိုရေနဲ့အစားအစာတွေထောက်ပံ့ပေးထားကြောင်းနဲ့သူတို့တွေဟာဘင်္ဂလားဒေ့ရှ်ကိုပြန်သွားလို့ကြောင်းပြောတယ်လို့မြန်မာသမ္မတရုံးကပြောပါတယ်အဲ့ဒီဆက်လီပင်လယ်ပြင်ထဲမျောနေတာကိုမြန်မာရေတပ်ကပြီးခဲ့တဲ့တောက်ကြနေ့မှာတွေ့ရှိခဲ့တာပါသူတို့တွေဟာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေလို့ယူဆရပြီးမလေးရှားနိုင်ငံဘက်ကဦးတည်သွားနေပုံရတယ်လို့ဆိုပါတယ်လူမောင်ခိုကုမှုမှာဂျာကန်နယ်မြေအဖြစ်အသုံးပြုနေတဲ့ထိုင်းနဲ့မလေးရှားနယ်စပ်တစ်လျှောက်မှာရှိတဲ့စခန်းတွေကိုလိုက်လံဖြိုခွင်းနေတာပိတ်ပစ်တာတွေဖိဖိစီစီလှုပ်လာနေတဲ့အတွက်လူမောင်ခိုကုသူတွေကဒီရှေ့ပြောင်းနေထိုင်သူတွေကိုသူတို့ကိုစတင်ခေါ်ဆောင်လာတဲ့အန္တရာယ်များလာတဲ့နေရာအနီးမှာပဲစွန့်ပစ်ထားခဲ့ပုံရတယ်လို့အာရခန် project ညွှန်ကြားရေးမှူးခရစ်လီဝါကဘန်ကောက်မြို့မှာအင်္ဂါနေ့ကကျင်းပတဲ့ဒီနေ့စာရှင်းလင်းပွဲအတွင်းမှာပြောပါတယ
် My small little team which is based in Bangladesh have heard that some brokers are still collecting money for disembarking in Myanmar or Bangladesh
so ဒီမှာနေ့ Bangladesh နိုင်ငံတွေကနေဖေဖော်တက်လာတဲ့သူတွေအတွက်ပွဲစားတွေကပတ်စံတွေလိုက်တောင်းနေတုန်းပဲလို့ Bangladesh မှာရှိတဲ့စမရဲ့အဖွဲ့ငယ်ကလေးကပြောပါတယ်ဒါကြောင့်လှစီပြီးတဲ့သူတွေပင်လယ်ထဲမှာရှိနေသေးတယ်ဆိုတာသိတာပါတယ်စမချင်းတော့ဆက်လီတွေဟာဘင်္ဂလားပင်လယ်အော်ထဲမှာရှိနိုင်ပါတယ်။တည်တော့မတည်ကြပါဘူး
။ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ကထွက်ပြေးလာသူစုစုပေါင်း 9,600 လောက်နိုင်ငံပေါင်း 9 နိုင်ငံကကမ်းခြေတွေကိုဆက်ကပ်လာတယ်လို့သူမရဲ့ NGO အဖွဲ့ဝင်တွေကစောင့်ကြည့်ကြောက်ယူထားတဲ့အစည်းအဝေးအရသိရတယ်လို့ဆိုပါတယ်။ဒါကိုကြည့်ချင်းအဖြစ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကထွက်ပြေးလာသူတွေထောင်နဲ့ချီပြီးပျောက်ဆုံးနေစေဖြစ်တယ်ဆိုတာကိုထင်ဟပ်စေပါတယ်။ဘုရားဘာသာအများစုကြီးဆိုးတဲ့မြန်မာနိုင်ငံအတွင်းနေစရာအတိတ်ကြမရှိဘဲဖြစ်နေတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးကိုလည်းနိုင်ငံတကာကအစောပိုင်းမှာတိတ်အာရုံမစိုက်ခဲ့ကြဘူးလို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းထိုင်းနဲ့မလေးရှားနိုင်ငံတွေကကမ်းခြေတွေကိုအတော်များများဆက်ရောက်လာနေတာနဲ့ထောင်ထဲချတဲ့သူတွေဟာလည်းပင်လယ်ထဲမှာရေနဲ့အစာအစာအနည်းငယ်နဲ့သာမျောနေတဲ့သူတွေကိုလည်းဘယ်နိုင်ငံကမှလက်ခံထားလို့စိတ်မရှိဘူးဆိုပြီးအကူအညီပေးရေးအဖွဲ့တွေကသတိပေးပြောဆိုနေကြတဲ့ကြောင့်အခြေအနေဟာပြောင်းလဲလာနေပြီလို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းကလည်းအမေရိကန်နိုင်ငံကနာမည်ကြီးရုပ်ရှင်မင်းသားမက်ဒယ်လန်ဟာရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်လည်ပတ်ခဲ့ပါတယ်။ရိုဟင်ဂျာတွေရဲ့အရေးဟာစိတ်မချမြေ့ပေါ်ရာခြေကွဲပေါ်ရာကောင်းပြီးဖြည့်ရှင်းလို့ရနိုင်တဲ့လူတွေကဖန်တီးတဲ့ပြဿနာဖြစ်တယ်လို့ဘန်ကောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
။ These people aren't living in camps because of some disaster, natural disaster. This is a humanitarian
ဒုရယာတဘာဝဘေးအန္တရာယ်ကြောင့်ဒုက္ခသည်စခန်းထဲမှာနေနေကြရတာမဟုတ်ပါဘူး။ဒါဟာလူတွေကဖန်တီးတဲ့တိမခန့်နိုင်မှုအကြောက်တရားအတူရှင်တွဲနေထိုင်လူစိတ်မရှိမှုစတာတွေကြောင့်ဖြစ်ရတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲပါ
။သူထံကိုရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေကစာရေးပြီးအတနာခံလာတဲ့အတွက်စစ်တွေကဒုက္ခသည်စခန်းကိုသူတွားကြည့်ခဲ့တာလို့မက်ဒယ်လန်ကပြောပါတယ်။အဆုံးသတ်မှာတော့သူတို့တွေဟာတိုင်းပြည်မဲ့သူတွေအဖြစ်ဆက်တည်ရှိနေလို့မရနိုင်တော့ဘူးလို့သူကပြောပါတယ်။ဒီပဋိပက္ခပြည်လဲရေးအတွက်နိုင်ငံပေါင်းစုံပါဝင်တဲ့ဆွေးနွေးပွဲတစ်ခုပြီးခဲ့တဲ့တောက်ကြနေ့ကထိုင်းအစိုးရကလက်ခံကျင်းပပေးခဲ့ပေမဲ့တိုးတက်မှုတစ်စုံတစ်ရာမရပဲပြီးဆုံးသွားခဲ့ပါတယ်။ဒါပေမဲ့အခုလိုလူတွေရွှေ့ပြောင်းထွက်ပြေးနေရတဲ့ပြဿနာရဲ့အခြေခံစိမ့်မြစ်ကိုဖြေရှင်းအပါအဝင်အာဆီယံနိုင်ငံတွေအကြားဒီကိစ္စကိုဆက်လက်ဆွေးနွေးကြဖို့ရှိနေပါတယ်။အစဉ်လာအဖျင်တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်လိမ့်မရှိတဲ့မလေးရှားနဲ့အာဆီယံအဖွဲ့တို့ရဲ့ရှာရှာပါပါဖိအားပေးမှုတွေနဲ့မြန်မာအစိုးရရင်ဆိုင်နေရတယ်လို့လူသားချင်းစာနာမှုဆိုင်ရာမူဝါဒအဖွဲ့ကသုတေသီလီလီယန်ဖန်ကပြောပါတယ
် ASEAN being such a consensus oriented mechanism it's quite difficult but at the same time there are more and more questions now even coming up
ASEAN အဖွဲ့ဟာအလုံးကတညီတညွတ်ထဲစုံဖြတ်ချက်ချတဲ့အပေါ်အခြေခံထားတဲ့အဖွဲ့ဖြစ်နေတော့တော်တော်တော့ခက်ပါတယ်ဒါပေမဲ့ဒေတာအတွင်းကဩဇာရှိတဲ့အစစ်မြင့်ပုံကိုယ်တွေရတောင်တဖြည်းဖြည်းနဲ့မေးခွန်းထုတ်တာတွေရှိနေပါပြီ။ဥပမာအရင်တိုင်းမီခေါင်းဆောင်ဟောင်းတွေနိုင်ငံသားရေးဝန်ကြီးတွေကအခုလိုလူအခွင့်အရေးချိုးဖောက်မှုကြီးတွေဖြစ်ပေါ်နေတဲ့အချိန်ဝင်ရောက်မဆက်ဖက်ရေးဆိုတဲ့မူဝါဒဟာအလုံးမဖြစ်တော့ဘူးလို့ပြောလာနေကြပါပြီ။
ကမ်းပြည်မဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေကိုခွဲခြားဆက်ဆံခြင်းမလုပ်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကလည်းတနင်္လာနေ့တုန်းကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ရေးအတွက်ဒါဟာအရေးကြီးတဲ့အချက်ဖြစ်တယ်လို့သမ္မတအဝမ်းမကပြောပါတယ်။ ထောင်ထဲချတဲ့ရိုဟင်ဂျာတွေကိုယာယီနေထိုင်ခွင့်ပေးထားတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသမ္မတဩဘားမားကချီးကျူးစကားပြောကြားလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းရိုဟင်ဂျာတချို့ကိုလက်ခံပေးမယ်လို့ပြောပါတယ်။ရိုဟင်ဂျာတွေအိမ်နဲ့အတူဆက်လက်နေတဲ့ထွက်ပြေးလာကြတဲ့အထက်က၃ပုံ၂ပုံကနေထောက်ဝက်လောက်ရှိတဲ့အရေးအတွက်ဟာမလေးရှားနဲ့တခြားနိုင်ငံတွေမှာအလုတ်ကန်အခွင့်ကောင်းရနိုင်ရေးအတွက်ထွက်ပြေးလာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ပါတယ်။